2000ခုနှစ်စက်တင်ဘာလ17ရက်နေ့ကတည်ဆုံးခဲ့ရသူအများစုဟာမိမိတို့နိုင်ငံရဲ့နိုင်ငံဝန်ထမ်းဝတ်စုံကိုဘယ်တော့မှမဝတ်ဆင်ခဲ့ကြဘူးဆိုတာမှန်ပေမဲ့သူတို့ဟာအမေရိကန်နိုင်ငံသား9တန်းကျော်ကိုစိတ်ခွန်အားတက်ကြွအောင်လှုံ့ဆော်ပေးနိုင်ပါတယ်လို့အမေရိကန်သမ္မတဘရာကိုဘားမားကပြောလိုက်ပါတယ်။လွန်ခဲ့တဲ့17နှစ်ကအကြမ်းဖက်သမားတွေတိုက်ခိုက်လို့တည်ဆုံးခဲ့ရသူတွေကိုအောက်မေ့ဂုဏ်ပြုတဲ့အထိမ်းမှတ်ပန်ဒဂွန်စစ်ဌာနချုပ်မှကျင်းပတဲ့အခမ်းအနားတွင်သမ္မတဥဘားမားကအဒီလိုပြောသွားတာပါ။နှစ်ပေါင်းဘလောက်ဖယ်ကြာသွားသည်ဖြစ်ပါစေသူတို့ချစ်ခင်မြတ်နိုးရသူတွေကိုဘယ်တော့မှမေ့မှာမဟုတ်ပါဘူးလို့လေတည်ဆုံးသူတွေရဲ့မိသားစုတွေကိုမစ္စတာဥဘားမားကပြောခဲ့ပါတယ်။စက်တင်ဘာလ17ရက်နေ့နှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားတွေကိုနယူးယောက်ဝါရှင်တန်နဲ့ပန်ဆယ်ဗေးနီးယားမြို့တွေမှာကျင်းပတာမှာလူထောင်ပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်နေ့ကအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကြောင့်အမေရိကန်ပြည်ထောင်စုမှာလူ3000နီးပါးတေဆုံးခဲ့ရတာပါ။သမရအင်ဂျီတော်မှာအင်ကာနေမနဲ့ဒေသစံတော်ချိန်8:46မိနစ်ကကျင်းပတဲ့အခမ်းအနားမှာလည်းသမရဘရာကိုဘားမားနဲ့သမရကတော်မီရှယ်အိုဘားမားတို့တက်ရောက်ခဲ့ကြပြီးအောက်မေ့သတိရခြင်းအထိမ်းအမှတ်ဥကောင်းငုံပြီးခေတ္တငြိမ်သက်ခဲ့ကြပါတယ်။အဲ့ဒီအချိန်ဟာနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးဌာန WTO မိုးမျှော်အဆောက်အဦးနှစ်ခုကိုအကြမ်းဖက်သမားတွေကခီးသည်တင်လေယာဉ်နှစ်စင်းကိုပြန်ပေးဆွဲပြီးဝန်တိုက်ခဲ့တဲ့အချိန်အတိအကျဖြစ်ပါတယ်။အမေရိကန်စစ်ဖက်ဌာနချုပ်ဖြစ်တဲ့ပန်ဒဂွန်ကိုလည်းတတိယလေယာဉ်နှစ်စင်းနဲ့တိုက်ခိုက်ခံခဲ့ရတာပါ။စတုဒ္ဒခီးသည်တင်လေယာဉ်ပြတ်ကျခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗီးလ်မြို့ကအခမ်းအနားမှာတော့ဒုတိယသမ္မတဂျိုးဘိုက်ဒန်တက်ရောက်စကားပြောခဲ့ပါတယ်။